ဒီတစ်ပတ်တော့ထူးခြားတဲ့ဂုဏ်သတ္တိတွေရှိတဲ့ graphene လို့ခေါ်တဲ့ကာဗွန်အခြေခံပစ္စည်းကနေအနာဂတ်မှာလူသားတွေအတွက်လူနေမှုပုံစံကိုပါပြောင်းလဲပေးနိုင်တော့မယ်ဆိုတဲ့အကြောင်းကိုပြောပြပေးရစေ။ Britain နိုင်ငံ Manchester တက္ကသိုလ်က Andrew Gim နဲ့ Konstantin Novoselov တို့နှစ်ဦးကို 21 ရာစုအတွက် အံပွဲပစ္စည်းတစ်ခုဖြစ်တဲ့ graphene ကိုခွဲထုတ်ဆောင်ကျင်းပေးနိုင်သူဖြစ်တဲ့ 2010 မှာရူပဗေဒ Nobel ဆုကိုချီးမြှင့်ခဲ့ပါတယ်။အရာဝတ္ထုပစ္စည်းတွေမှာအလျားအနံ့အမြင့်တိုင်းတာလို့ရပေမဲ့ graphene ကတော့အက်တမ်းလို့ခေါ်တဲ့အနုမျိုးတစ်လုံးစာပဲထူတဲ့ကာဗွန်သက်သက်ပဲပါတဲ့ပစ္စည်းဖြစ်တာမို့အလျားနဲ့အနံ့ပဲရှိတဲ့လူလုပ်ပစ္စည်းတစ်ခုဖြစ်ပါတယ်။ဒီ graphene နဲ့လုပ်ထားတဲ့ပစ္စည်းတွေဟာအနာဂတ်မှာလူသားတွေအတွက်အသုံးဆောင်ကအစ
အမြင်ပုံစံတွေကိုပါပြောင်းလဲလာစေနိုင်တယ်လို့ရူပဗေဒပညာရှင်ဒေါက်တာဝင်းတာထွေးကပြောပါတယ်။ကွာဖင်းကပါတယ်လို့ဆိုတော့တနေ့ကျတော့ရှင်ကျွန်တော်ကွန်ပျူတာတွေကအိတ်ပါပါလောက်လာလေးရှိနေတယ်ပြီးလို့ရှင်ရယ်ဆိုလို့ရှင်နေဆိုတော့အဲ့ရန်ကောင်းလာမယ်ပြီးလို့ရှင်လူပြောင်းတာဒီကွန်ပျူတာကြီးကိုလက်ပ်ကြီးကိုကြီးတယ်ထူထူရစ်တယ်တော့ဆိုပေမဲ့အဲ့ထဲမှာခောက်ပြီးတယ်တော့လို့ရမယ် သွားနေတဲ့နေ့စဉ်တစ်ခုလိုပဲပြောပြရမယ်။နောက်ပိုင်းကျတော့ရှင်ဒီကိစ္စတွေမဟုတ်ဘဲနဲ့ကျမရေးမှာလည်းဖြစ်ဖြစ်အကောင်ဝေးရေးမှာလည်းဖြစ်ဖြစ်ဒီအရေးတွေ့လို့ကျင်းပြီးနောက်ဆုံးအဝေးအခြေမှာလည်းဖြစ်ဖြစ်ဒီ graphing ကိုကျေကျေပြန်တော့တွေ့ရလိမ့်မယ်
။ graphing ဟာခဲတန်တဲ့က graphite ခဲတာလို့တဘာဝကတူပေမဲ့သူ့ item တွေကိုတိတိတတ်တတ်စီးပြီးတိတ်တိတ်တီးတီးရက်လိုက်ရင်သူ့နဲ့ရွယ်သူတမ္မဏိပြားတပြားထက်အစနဲ့ရပိုးပြီးခိုင်မာစေတယ်လို့ကွေးလို့ဆန့်လို့ပါရပြီးဖောက်ထွင်းမြင်နိုင်တဲ့ဂုံတက်တီနဲ့တူအလွန်ပေါ်ပါတဲ့အရာမို့သူဟာအတော့ကိုအသုံးတည်တဲ့ပစ္စည်းပ
ါခုမှအဖြစ်အဝတ်စားတစ်ခုဆိုလို့ရှိရင် graphic technology နဲ့လုပ်မယ်ဆိုလို့ရှိရင် design မျိုးစုံကိုကိုက download လုပ်ပြီးတော့ဒီနေ့ရမှာတီရှပ်တစ်ခုရမှာလေဒီဇိုင်းမျိုးစုံဝေ့လို့ရတဲ့အခြေအနေမျိုးဖြစ်လာတယ်။ဒါမှမဟုတ်ရင်လည်းကိုကကိုဖြောက်လို့ရတဲ့အခြေအနေမျိုးဖြစ်လာတယ်။ဘာလို့လဲဆိုတော့ကိုကဒီရှိမှာခင်းညိုကိုရဲ့ပတ်ဝန်းကျင်နဲ့လက်ရောညီချေအောင်ဟိုအယောင်ပြောင်းပြီးတော့ဖြောက်လို့ရတဲ့အနေထားမျိုးဖြစ်လာတဲ့အတွက်ကြောင့်မလို့အခုလည်းဒါဒီဟိုစစ်ပေါ်ဟိုစစ်တပ်ဒီမှာတုံးနေပါပြီဒါတွေဟိုအခုတော့ဖြောက်လို့ရတာပေါ့။နောက်တစ်ခုကဘာဖြစ်လို့ရလဲဆိုလို့ရှိရင် graphing ကိုသိထားတယ်မှာလေ nano technology လို့ခေါ်တာပေါ့လေ။ဘာခေါ်လဲဆိုတော့ဘာန်တထောင်းရဲ့တဘူလောက်ရှိရဲ့ဒီ device တွေကိုသူရောရောထားလိုက်ပြီးတော့ဒီထဲမှာဘလောက်ရှိ cholesterol တက်နေလဲဗားလဲဆက်ပြီးခိုးရတော့ရုပ်ရှင်တွေဟာကြီးအခုတကယ်ဖြစ်လာတော့မှာပေါ့ဆက်နောက်တစ်ခုတော့ဖြစ်နိုင်လဲဆိုတော့ဥပမာပြေကိုကအခင်းကြီးသွားရဲ့လားတော်ရီဘာလဲသွားရဲ့ရေးတွေ့ရဲ့ရေးချက်ချင်းတောက်လို့များဖြစ်မယ်အခုက graphic technology ကိုသုံးမယ်ဆိုရှင်စိတ်တဲ့ရေးလာခဲ့ graphic filter ဆိုတဲ့စစ်တဲ့ဟာလေးနဲ့စစ်လာလို့ရှင်စစ်တောက်ရတဲ့အချိန်ကြီးထိကောင်းလာတွေ့ရတယ်
graphing ကိုနိုင်ငံတကာပညာရှင်တွေဝိုင်းပြီးသူတေသနာလှုပ်ရကနေသူ့ရဲ့ထူးခြားတဲ့ဂုဏ်သက်တီတွေကိုတစ်ခုပြီးတစ်ခုထပ်တွေ့နေရပါတယ်
။တက္ကသိုလ်ရဲ့သူတေသနာရဲ့အခုနိုင်ငံတကာဒီ graphing ကိုအားကျွမ်းမှန်တဲ့ကိုသူတေသနာအတုံးကြရတယ်။ပြီးတော့တချို့တွေကိုပတ်ပုံနေတင်ပြီးတော့တကယ်ကိုအသုံးချနေရပါပြီ။ဥပမာအဖြစ်ကျွန်တော်တို့သုံးနေတဲ့ cell phone တွေ solution တွေဒီ technology တွေစပြီးသုံးစားပြီးတော့ဖြစ်ပါပြီ
။ဘယ်လိုမျိုးလဲဆရာ cell phone မှာဘယ်လိုသုံးလဲဆရာ။
အော်အမကျ touch screen လို့ပြောလို့ရှိရမလား touch screen လို့ပြောဆိုအခုနမိတ်က cell phone လေးတွေကအခုပါတယ်ပါတယ်ပါတယ်ပါလာပြီလေဒါပေမဲ့ graphing ကိုသူတို့တော့မဆိုရှင်ဟိုဘုလတ်စတန်ကလေးပဲစက်ကူရလေးတော့ပဲရှိတော့မယ်ဒါလေးက8ထဲမှာ10ပိုင်းဟိုထောက်ပြီးသွားလိုက်ရမယ်ဖွင့်ပြီးလို့ရှင်တစ်ဖက်ကဟိုရုပ်ပုံပေါ်မယ်နောက်တစ်ဖက်ကဟို keypad လေးပေါ်လာရမယ်ဘုလတ်ကဟို cell phone သူကြီးတဲတော့ရမလို့ဒါတချို့ကံကြီးရစပြီးဒါတွေတုံးနေပါဒါပေမဲ့တော့ဈေးွက်ထင်းကမရောက်သေးဘူးပေါ့လေခဏတော့စောင့်အောင်ပါပေါ့
လက်တွေအတုံးချနေသူတွေထဲမှာအားကစားသမားတွေတဲကကဘာကျော်ထိတ်တန်းတင်းနစ်ကစားသမားတွေလည်းပါပါတယ်သူတို့ဟာတိတ်ပေါ့ပါတဲ့ graphing နဲ့လှုပ်ထားတဲ့တင်းနစ်ရိုက်တံတွေကိုတုံးနေကြတာပါအခုလိုအတုံးတည်တဲ့ graphing ဟာလုံးထွေးခြေမွလို့ရတယ် plastic လွှာပါးလေးတွေတဲ့ပါလွှာတာမို့သူ့ကိုကင်တွယ်ဖို့ရာတိတ်ကိုခက်ခဲပါတယ်ဒါကြောင့်လဲသူ့ကိုကြဲကြဲပြန့်ပြန့်ထုတ်လုပ်ဖို့အတွက်ဆယ်စုနှစ်နဲ့ချီပြီးကြာမြင့်နေတာပါအခုဗြိတိရှနဲ့ဥရောပသမဂ္ဂကလည်းသူ့တည်တနာလုပ်ဖို့အတွက်မန်ချက်စတာမှာဒေါ်လာ340လောက်အကုန်ခံပြီး National Graphing Institute လို့ခေါ်တဲ့ ဂရဖင်းဆိုင်ရာသူတေသနာဌာနကိုတည်ထောင်နေပြီဖြစ်ပြီးဒီဂရဖင်းနဲ့ဆက်နွယ်ပြီးကဘာတလွှားမှတ်ပုံတင်လာကြသူတွေကတောင်းနေချီးပြီးရှိနေပါပြီ
။ကျော်ကြရအများကြီးပါပဲဂရဖင်းနဲ့ပတ်သက်တော့သူကတန်တဲ့အစပေါင်းများများစွာခိုင်မာရတဲ့ကြောင့်မလို့ဂရဖင်းကိုသုံးမယ်ဆိုလို့ရှိရင်ဟိုလင်းရည်လေးဆိုလို့ရှိရင်ပေါ်တဲ့ပေါ်မယ်ခိုင်တဲ့ခိုင်မာမယ်ပြီးလို့ရှိရင် efficiency ကအရင်တက်လာပဲဆိုတဲ့လိုရှိရပါလိမ့်။ခင်ဗျကရှိုးပြင်းနေတဲ့ miss နဲ့အစ်စ်ပဲဂရဖင်းရဲ့ narrow layer ပဲရှိတော့ဆိုတော့ကျွန်တော်တို့ TV တစ်ခု computer တစ်ခုဆိုတော့ RGB တို့ red green and blue ဒါမှမဟုတ်လို့ရှိရင် yellow green and magenta ဆိုတာလေဒီအဲ့အခြေခံအကြောင်းအရောင်းလို့ဘူးဒီလိုလောက်ရအောင်ကျွန်တော်ကခုနလို layer 3-5လုံးတော့ graphing က narrow layer ပဲရှိတော့ဘာဖြစ်လဲဆိုရင်ပါရမှာတော့ပါရစကူတစ်ချက်တောင်မှအစားတောင်တော့ပါတယ်အချင်းမျိုးရှိလာဆိုရင်နောက်ပိုင်းကျတော့ရှိရင်ကိုယ်နဲ့ရတဲ့ကလောက graphing နဲ့လုပ်ထားလို့ရှိရင် computer ကြီးဖြစ်မှာပေါ့ဆိုတော့ TV တွေအိမ်မှာမလိုတော့ဘူးလောက်ပါအိမ်နဲ့ရောတိုက်တဲ့ design ကိုလုပ်လို့ရမယ်အဲဒါကိုလုပ်ရချင်တာပဲပြီးလို့ရှိရင်ဒီ graphing ဆိုတာကတော့ graphic ကထူးထူးကြောင့်လို့ဈေးစကားလည်းကုန်ကြအရင်သက်တာပဲဆိုတော့ဒါတွေက efficient ဖြစ်မယ်ဈေးပေါ်မယ်ပြီးလို့ရှိရင်လူတွေကပုံပြီးတော့အသုံးချဖို့ဟိုကပုံပြီးတော့ပြီးတော့တွန့်ကျင်လာမှာပေါ့
ဒေါက်တာဝင်းတာထွေးရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲညှနာလိုက်ပါစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်ပါနော်။